ရုဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့ရမုံငွေတွေဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ဒေါ်လာတန်600နီးပါးလှူဒါန်းမှာဖြစ်ကြောင်းနိုင်ငံတကာကအလူရှင်နိုင်ငံတွေကကတိပြုလိုက်ကြပါတယ်။ဒီကတိပြုချက်ကြောင့်ရုဂျာဒုက္ခသည်တွေကိုအကူအညီပေးရေးငွေကြေးလိုအပ်ချက်ကွာဟနေတာကိုဖြည့်ဆည်းပေးလိုက်နိုင်ပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဥရောပသမ္မဂ EU တို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ပူးပေါင်းပြီး2020ပြည့်နှစ်အတွက်ရထားတဲ့အမေရိကန်ဒေါ်လာ1ဘီလီယံပြည့်မီရေးအတွက်လူရှင်စည်းဝေးကိုကြတာပရိနေကအခုလိုကျင်းပခဲ့တာဖြစ်ပါတယ်။လူရှင်စည်းဝေးကိုဥဆောင်ကျင်းပခဲ့တဲ့အမေရိကန်နိုင်ငံကလူတန်းငွေအများဆုံးဖြစ်တဲ့ဒေါ်လာတန်းနေရာလူတန်းမှုကတိပြုခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကလည်းဒေါ်လာ113သန်းနီးပါးလူတန်းမှာဖြစ်ပါတယ်။နိုင်ငံတချို့ကလည်းပါဝင်လူတန်းမှုကတိပြုခဲ့ကြတာဖြစ်ပါတယ်။ UNHCR မှာမင်းကြီးဖိလစ်ပိုဂရန်ဒီကတော့လူသားချင်းစာနာမှုအကူအညီပေးရေးခိုင်မာတဲ့ဂရိကဝတ်ကိုနိုင်ငံတကာအတိုက်ဝိုင်းကအမေရိကန်ဒေါ်လာ569သန်းလှူဒါန်းမှုနဲ့အတူထုတ်ဖော်ပြသလိုက်တာဖြစ်ကြောင်းဒီပြဿနာဖြေရှာဖို့အတွက်လည်းမျက်ချင်မပြတ်တင်ကြောင်းဒုက္ခသည်တွေနေရပြန်ကိုပြန်ရမှာဖြစ်ကြောင်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကအစိုးရအရာရှိရှာရီယာအလမ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်အများပြားလက်ခံထားရတာကိုစိတ်ကုံလာပြီးဖြစ်ကြောင်းဒုက္ခသည်တွေမြန်မာနိုင်ငံကိုအများဆုံးပြန်ကြဖို့လိုအပ်ကြောင်းနဲ့ဒုက္ခသည်တသိန်းကိုပါစင်ဂျာကျွန်းကိုရွှေ့ပြောင်းပေးသွားမှာဖြစ်ကြောင်းပြောပါရယ်2019ကမြန်မာစစ်တပ်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့အာဆာရဲ့တိုက်ခိုက်မှုတွေကိုလက်တုံပြန်နေတဲ့ချိန်မှာရိုဂျာဒုက္ခသည်9,300ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါအဲ့ဒီနေတဲ့မှုမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်လို့တဲ့ရည်ရွယ်ရင်းရှိတယ်လို့လည်းကုလသမဂ္ဂကပြောထားပါတယ်မြန်မာနိုင်ငံကတော့ရိုဟင်ဂျာအုံတုံးကိုလက်ခံခြင်းမရှိတယ်လို့ဆက်ဆွဲချက်တွေကိုလည်းညှင့်ပယ်ထားပါတယ်